ဒီနေ့နားဆင်ရမယ့်ဦးဝယ်ပြောတဲ့မြန်မာပြည်အပိုင်း၄ပါ1984ဝိထုဇလန်းနဲ့ယနေ့မြန်မာပြည်မှာဖြစ်ပျက်နေတာတွေတပါးတည်းဖြစ်နေပုံကိုတင်ပြပါမယ်။ကိုလိုနီခေတ်မြန်မာပြည်မှာအမှုထမ်းရတာကိုငရဲပြည်ရောက်တယ်လို့ခံစားရတဲ့အင်္ဂလိပ်အမှုတန်းတွေထဲမှာ George Orwell လည်းပါဝင်ပါတယ်။မြန်မာပြည်မှာနေရတာဟာအလွန်စိတ်မချမ်းသာစရာကောင်းကြောင်းငယ်တငယ်ချင်းတဦးစီကို Orwell ကစာရေးပူပါတယ်။မိခင်ဘက်ကအမျိုးတွေမော်လမြိုင်မှာရှိနေလို့သာမြန်မာပြည်မှာအမှုထမ်းဖို့ဆုံးဖြတ်ခဲ့တာပါပဲ။ကိုလိုနီခေတ်မြန်မာပြည်ဟာအိန္ဒိယပြည်ရဲ့နေဆက်ဒေသလိုဖြစ်နေတာကြောင့်မြန်မာပြည်မှာတာဝန်ကျတဲ့အင်္ဂလိပ်ကိုနစ်နာကြီးအဖြစ်လက်စာပို့ပေးပါတယ်။မြန်မာပြည်မှာအမှုထမ်းတဲ့ပလိတ်အရာရှိတွေမှာစိတ်ရောဂါခံစားရတဲ့လူငယ်တွေရှိကြောင်းကိုလိုနီခေတ်အစိုးရခံစားရသောမှာဖော်ပြထားပါတယ်။ဖေယောကခံစားရတဲ့ဗြိတိရှ်အရာရှိ6ဦးမှ2ဦးဟာမိမိကိုမိမိတတ်တည်သွားတယ်လို့ဖော်ပြထားပါတယ်။ George Orwell ဟာ20မှာအမှုထမ်းပြီးတဲ့နောက်တင်င်းနဲ့အင်းစိန်မှာတာဝန်ကျပါတယ်။ဒီအတွေ့အကြုံကြောင့်အာနာရှင်စနစ်ရဲ့ဆိုးကျိုးကိုအသေးစိတ်ရေးနိုင်တာလို့အမလာကင်ကယူဆပါတယ်။ဒါပေမဲ့ Orwell ကိုယ်တိုင်ကလည်းလက်အောက်ငယ်သားနဲ့အရသားကိုရိုက်လာတက်လာလုတ်တက်ပါတယ်တဲ့။ပါလီမန်ဒီမိုကရေစီခေတ်ကရန်ကုန်တက္ကသိုလ်ပမောက္ခချုပ်လုပ်ခဲ့တဲ့ဒေါက်တာထင်အောင်ကသူအထက်တန်းကျောင်းသားဘဝက George Orwell နဲ့တွေ့ခဲ့ပုံကိုလန်ဒန်အာရှအသင်းမှာ1969ခုနှစ်ကပြောပြပါတယ်။ဘူဒန်မှာယထာစောင့်နေရင်ကစားနေကြတော့ကျောင်းသားတဦးကအင်္ဂလိပ်အမျိုးသားတဦးကိုပွားတိုက်မိပါတယ်တဲ့။အဲ့ဒီအင်္ဂလိပ်အမျိုးသားကကျောင်းသားကိုဒုက္ခနဲ့ရိုက်လိုက်တဲ့အတွက်ကျောင်းသားတွေနဲ့စကားများကြရပါတယ်။အဲ့ဒီအင်္ဂလိပ်ရဲ့အမည်ဟာအရိဘလဲဖြစ်တယ်လို့ဘူရာယုံပိုင်ကပြောပြကြောင်းဆရာကြီးဒေါက်တာထင်အောင်ကပြန်ပြီးပုတ်တေချတာဖြစ်ပါတယ်။အင်္ဂလန်ကကျောင်းတွေမှာရိုက်နဲ့ဆုံးမတဲ့စနစ်ကိုပိတ်ပင်နိုင်ပြီးမြန်မာပြည်မှာတော့ပိတ်ပင်လို့မဖြစ်နိုင်ဘူးလို့ George Orwell ကပြောဘူးကြောင်းကျောင်းနေပဲတငယ်ချင်း Christopher Hollis ကမှတ်တမ်းရေးဘူးပါတယ်။ဗမာတွေကိုထိမ့်သိမ့်ချုပ်ကန်ရမှာခန္ဓာကိုယ်ကိုနာကျင်အောင်ဖြစ်တံပေးမှသာဖြစ်ရောက်တယ်လို့ Orwell ကပြောပါတယ်တဲ့။အဲဒီတော့ကတော့ Orwell မှာ liberal အယူအဆမတွေ့ရဘဲကိုလိုနီအရှင်သခင်ပုံစံမျိုးဖြစ်နေတာကိုသာတွေ့ရတယ်လို့ငယ်တငယ်ချင်း Hollis ကရေးထားတာပါ Orwell ရဲ့1984ဝတ္ထုထဲမှာအာနာရှင်အစိုးရကိုပုံကံပြီးမြေအောက်တော်လှန်ရေးဂိုင်းနဲ့ဆက်တဲ့ Winston Smith ဆိုတဲ့လူငယ်တဦးအဖမ်းခံရပြီးနှိပ်စက်ညှဉ်းပန်းခံရပုံကိုအသေးစိတ်ရေးထားပါတယ်ခန္ဓာကိုယ်နာကျင်အောင်နှီးမျိုးစုံနဲ့နှိပ်စက်ညှဉ်းပန်းပြတာနဲ့နိုင်ပေါင်းများစွာအဆက်မပြတ်စစ်ဆေးမေးမြန်းပုံနဲ့မခံနိုင်တော့တဲ့အဆုံမိတ်ဆွေကိုတစ္ဆာဖောက်ပြီးဖောကောင်းလုတ်ပုံကိုဥဝကကွက်ကွက်ကွင်းကွင်းရေးထားပါတယ်။နိုင်ငံကြီးအကျဉ်းသားဟောင်းမြန်မာလူငယ်တွေကိုမေးကြည့်တဲ့အခါမှာစစ်ကြောရေးစခန်းမှာထောက်လိုင်းရင်းနှိပ်စက်ညှဉ်းပန်းပုံဟာဥဝရဲ့ဝိတုရဲနဲ့တစ်စီရဲဖြစ်နေတာတွေ့ရပါတယ်။ဥဝရဲ့ဇက်လိုက်ဝင်းစတန်စပင်အဖမ်းခံရပြီးအချုပ်ထဲရောက်သွားတော့သူ့လူပဲအဖမ်းခံရတဲ့မိတ်ဆွေတဦးကိုတွေ့ရပါတယ်တဲ့။ဘာအမှုနဲ့အဖမ်းခံရတာလဲလို့မေးကြည့်တော့အပါအတိုင်းပြောလို့အဖမ်းခံရကြောင်းမိတ်ဆွေဖြစ်သူကဖြေပါတယ်။ဥပွဲကြီးရဲ့ဝိတုတဲကလို့ပဲမြန်မာပြည်မှာလဲရဇဝိမှုတစ်ခုသာရှိပါတယ်။အဲ့ဒါကတော့နိုင်ငံတော်အစိုးရကိုဆန့်ကျင်မှုပါပဲ။ဥပဒေကိုလိုသလိုသုံးပြီးဖမ်းဆီးထောင်ချနေတာမို့စီအစိုးရဥပဒေကိုတရေခွင်းဥပဒေလို့ခေါ်ကြပါတယ်။တရေခွင်းဥပဒေနဲ့ချီနှောင်ပြီးထောင်သွင်းအကျဉ်းချတာဟာလူရုံးလုံးစင်ဖြစ်နေပါပြီ။စစ်ကြောရေးစခန်းနဲ့ထောင်ထဲမှာနှိပ်စက်ညှဉ်းပန်းခံနေရတဲ့နိုင်ငံကြီးအကျဉ်းသားတွေထဲမှာစိတ်တက်ကြလို့အရက်တောက်ရင်အရက်ဆွဲသွားသူတွေလည်းရှိပါတယ်တဲ့ခေတ်စာပေဆိုတာပုဂ္ဂလိကယုံကြည်ချက်နဲ့ခံစားချက်ဖြစ်တဲ့အတွက်စာရေးသူဟာယူဆချက်ခံစားချက်ကိုအမှန်အတိုင်းထုတ်ဖော်ရေးသားနိုင်ရမယ်လို့စာပေနဲ့အာနာရှင်ဝါဒဆိုတဲ့စာတမ်းမှာဥဝယ်ကရေးထားပါတယ်ဒါကြောင့်နေရာတကာကိုချုပ်ကင်နေတဲ့အာနာရှင်စနစ်အောက်မှာစာပေရှင်းတမ်းဖို့ဆိုတာမဖြစ်နိုင်တဲ့ကိစ္စပဲလို့ဥဝယ်ကမြင်ပါတယ်မတရားတဲ့နည်းနဲ့အာဏာရယူထားတဲ့အစိုးရဟာအမှန်အတိုင်းပြောဆိုရေးသားတာကိုလက်မခံနိုင်တဲ့အတွက်အမြဲတမ်းလိညာနေရပါတယ်မြန်မာပြည်မှာတော့လွတ်လပ်စွာစဉ်စားတွေးခေါ်နိုင်ပေမဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားခွင့်မရှိပါဘူးဒါလို့ချုပ်ချက်ထားတာတောင်စာအုပ်တရားနဲ့မဂ္ဂဇင်းတရားလောက်ကိုလစဉ်ထုတ်ဝေနေပြီးအပတ်စဉ်ဂျာနယ်80ထုတ်ဝေကြောင်သိရပါတယ်ဒါကိုကြည့်ရင်မြန်မာပြည်သားတွေမှာပတ်ချင်စိတ်ရေးချင်စိတ်ပြင်းထန်တာကိုသိရှိနိုင်ပါတယ်တဲ့ မတရားမှုအနိုင်ကျင့်မှုဖိနှိပ်မှုစတာတွေကိုထုတ်ဖော်ရေးသားလို့မရတဲ့အတွက်ဆိုလိုချင်တာကိုကွယ်ဖွဲ့ပြီးတရုတ်ဖော်တဲ့ဝိတုဇလမ်းမျိုးကိုသာရေးကြရတယ်လို့ဆိုပါတယ်။ဥပမာဝိတုတပုတ်မှာစင်ကြီးတစ်ကောင်ကိုဝင်းပလီတအုပ်ကဝိုင်းပြီးတိုက်ခိုက်တဲ့အကြောင်းကိုရေးထားပါတယ်။အဓိပ္ပာယ်ကအင်မတန်ဩဇာအရှိန်အဝါကြီးမားတဲ့အောင်ဆန်းစုကြည်ဆိုတဲ့စင်ကြီးကိုဝင်းပလီဗိုလ်ချုပ်တွေကဝိုင်းဝန်းတိုက်ခိုက်နေတာကိုဆိုလိုတာလို့အင်မာလာကင်ကယူဆပါတယ်။ဘေကိစားမဆိုအမှန်တမ်းရေးလို့မရတဲ့အတွက်ပွေဝိုက်ပြီးရေးသားနေရတာဖြစ်ပါတယ်တဲ့ဒါကိုသိတဲ့စာဖတ်သူရှိတယ်လို့မသိတဲ့လူလည်းရှိပါတယ်ဥပမာစုပ်ပြတ်နေတဲ့မြန်မာပြည်ကဂျာမန်ရေးစနစ်ကိုဝေဖန်ခြင်းရင်ဆွီဒင်နိုင်ငံမှနိုင်ငံသားတွေရဲ့ဂျာမန်ရေးကိုအစိုးရကဘယ်လိုဂရုစိုက်တယ်ဆိုတာမျိုးကိုရေးပြရပါတယ်အဲတော့မှဗမာစစ်အစိုးရရဲ့ညံဖျင်းချက်တွေကိုစာဖတ်သူကမြင်လာတဲ့သဘောပါပဲတချို့ကတော့တနည်းကြရင်လွတ်လပ်စွာရေးသားထုတ်ဝေနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့စိတ်ထဲရှိတာတွေကိုရေးချထားပါတယ်။ခေတ်ရှမ်းပြည်သမိုင်းကိုရေးသားပြုစုနေသူတဦးနဲ့လည်းတွေ့ခဲ့ရတယ်လို့အမလာကင်ကဆိုပါတယ်။ရှမ်းပြည်ကိုစစ်တပ်ကသိမ့်ပိုက်ပုံကိုသူတည်တနာလုပ်နေပြီဖြစ်ပါတယ်။တနည်းတော့ထုတ်ဝေနိုင်လိမ့်မယ်ဆိုတဲ့စိတ်နဲ့ရေးသားထားတာဖြစ်ပါတယ်တဲ့။ဗမာစီအစိုးရဟာသမိုင်းအဖြစ်မှန်ကိုလက်မခံနိုင်တဲ့အတွက်ဗိုလ်ချုပ်အောင်ဆန်းရဲ့အခန်းကဏ္ဍကိုဖျောက်ဖျက်ဖို့ကြိုးစားနေပါတယ်။ဒေါ်အောင်ဆန်းစုကြည်နိုင်ငံခြားမှနေရုံကတော့ဗိုလ်ချုပ်အောင်ဆန်းကိုအမျိုးသားခေါင်းဆောင်အဖြစ်အသိအမှတ်ပြုပြီးငွေဆက်ကူမှလည်းဦးအောင်ဆန်းရုပ်ပုံကိုဖော်ပြခဲ့ပါတယ်။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်ဒီမိုကရေစီလှုပ်ရှားမှုမှာအချိန်ပြည့်ပါဝင်လာပြီးဖခင်ဦးအောင်ဆန်းရဲ့အယူအဆအစ်အမှန်ကိုဖော်ထုတ်လာတဲ့အခါမှာဦးအောင်ဆန်းကိုမေ့ပြအောင်လုပ်ဖို့အစီအစိုးရကကြံစီပြန်ပါတယ်။စစ်တပ်နဲ့စီအစိုးရရဲ့အကြီးအကဲဗိုလ်ချုပ်မှူးကြီးတန်းရွှေဟာအထက်တန်းကျောင်းတောင်ပြည်စည်းအောင်နေဘူးတာမဟုတ်ပါဘူး။တရုတ်တိုင်းကနဲ့ဘောပွဲကူတာနှစ်သက်သူဖြစ်ကြောင်းအမလာကင်ကသုံးသပ်ထားပါတယ်ခင်ဗျာ။